68နှစ်မြောက်ပြည်တော်သူနှင့်ညသာစားပွဲကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းရင်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ဟာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာကတိပြုချက်၅ချက်ကိုဒီကနေ့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါလေ။အဲ့ဒီကတိပြုချက်၅ချက်ထဲမှာအမျိုးသားတန်းတူမှုတရားမျှတမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့ပါဝင်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလဒ်နဲ့အညီတည်ဆောက်သွားဖို့တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုအမြန်ဆုံးလက်မှတ်ရေးထိုးဖို့နဲ့အဲ့ဒီနောက်နိုင်ငံရေးဆွေးနွေးပွဲတွေအမြန်ဆုံးကျင်းပသွားဖို့အချက်တွေပါဝင်ပါတယ်။လက်မှတ်ရေးထိုးခဲ့တဲ့တိုင်းရင်းသားအဖွဲ့တွေကတော့ကရင်အမျိုးသားအစည်းအရုံး KNU ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA KNU KNLAPC ငြိမ်းချမ်းရေးကောင်စီနဲ့ဒုတိယဗိုလ်ချုပ်ကြီး USA ဦးဆောင်နဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSSSA တို့ဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ကကတိပြုချက်ဟာပြည်တွင်းငြိမ်းချမ်းရေးဆောင်ရွက်ရာမှာအရေးပါတဲ့အမှတ်တိုင်တစ်ခုဖြစ်တယ်လို့ပြောပါတယ်
။မကွန်စီရမမရေးထိုးနိုင်ကြသေးတော့ဘူး။ဒီကတိကဝတ်ပြည်နေကြောင်းဒီကတိရဲ့အမြင်နဲ့ပြောလို့ရတယ်။ဆက်လို့ရှင်းတမ်းနေနေတယ်လို့ကျွန်တော်လည်းယုံကြည်မိပါတယ်။ဒါကြောင့်ဒီကတိကဝတ်ပြည်ချက်ကိုယုံကြည်နေတဲ့တိုင်းနိုင်ငံကောင်းဆောင်များလက်မှတ်ရေးထိုးကြဖို့တိုက်တွန်းလိုပါတယ်။ဒါပါကြုံမဟုတ်ပါဘူး။
အဲ့ဒီဂရီပြုချက်ကိုပြည်တော်သူလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တက်မတော်ကိုယ်စားလှယ်တွေကလက်မှတ်ရေးထိုးခဲ့ကြပါတယ်။လေးဘွဲ့သာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးကြံတိုင်းရင်းသား၉ဘွဲ့ကလက်မှတ်ရေးမထိုးခဲ့ပါဘူး။ကြိုတင်မသိတဲ့အတွက်လက်မှတ်ရေးမထိုးတာဖြစ်တယ်လို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
။ကျွန်တော်တို့ကဒီပုံမှာလက်မှတ်မရေးထိုးတာမဟုတ်ကျွန်တော်သဘောမတူညီနိုင်တာမဟုတ်လက်မှတ်ရေးထိုးပဲသဘောတူမယ်။သို့တော့ကြံတဲ့ကျွန်တော်ညီတော်တိုင်းရင်းသားတွေနားလည်မှုလွဲမှားတဲ့ညီတော်တိုင်းရင်းသားတွေအားလုံးအတူတကွပါဝင်ပြီးတော့မှဒါကျွန်တော်လက်မှတ်ရေးထိုးချဖို့အတွက်ကျွန်တော်ဆောင်ရွက်ဖို့ပါအဓိကပြောချင်တာကျွန်တော်တို့ပေးချင်တဲ့ message ကတော့တိုင်းပြည်အတွက်နိုင်ငံရေးလမ်းမပြေပုံကိုချမှတ်တဲ့အခါမှာဖြစ်စေမူကိုချမှတ်တဲ့အခါမှာဖြစ်စေကျွန်တော်တို့ကတစ်ဖက်ကတိုက်တဲ့လူကတိုက်တယ်လိုက်တဲ့လူကလိုက်တယ်ဆိုတာမျိုးမဟုတ်ပဲနဲ့တိုက်တဲ့လူမရှိပဲနဲ့အားလုံးလိုက်ပါတယ်လိုက်ပါနိုင်တဲ့မူကိုချမှတ်ဖို့ဒါအောင်အဓိကထားရကျွန်တော်တင်ပြတာဖြစ်ပါတယ
်ဝါပြည်သွေးသွင်းညညရေးတက်မတော်UWSC ကကိုယ်စားလှယ်ဦးအောင်မြင့်ကအဖွဲ့ကိုပြန်တင်ပြရအောင်မှဖြစ်တယ်လို့ပြောပါလေ
။ကတော့ကျွန်တော်တို့ဟိုဘာတော့ဖိတ်စာမှာကတော့ဟိုပြည်တော်စုအခမ်းအနားလာတက်ဖို့ပဲ။ဒီပင်ကိစ္စမပါဘူးဆိုတော့ဟိုဘဟုရဲ့ဆုံးဖြတ်ချက်ကမရှိဘူး။မရှိတော့ဘဟုပြန်တင်ပြရတာပေါ့
။ဒီနေ့လက်မှတ်ရေးထိုးရမှာပါဝင်တဲ့အဖွဲ့တစ်ခုဖြစ်တဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူစေဖို့ကတတိရှိရှိနဲ့ငញ្ញမ်းရေးကိုဆောင်ရွက်ချင်တာကြောင့်ဒီနေ့လက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့ပြောပါလေ။ဒီနေ့လက်မှတ်ရေးထိုးပွဲဖြစ်မြောက်အောင်ဆောင်ရွက်ခဲ့တဲ့မြန်မာငញ្ញမ်းရေးစံနာအကြံပေးအရာရှိဦးလာမောင်ရွှေကစာချုပ်ချုပ်တာမဟုတ်ပဲဂတိကဝတ်ပြုတဲ့သဘောဖြစ်တယ်လို့ပြောပါလေ
။ဒါနိုင်ငံရေးတွေးဆဆွေးနွေးပွဲအစpre-political dialogue လို့တော့ကျွန်တော်ပြောလို့ရပါဘူး။ကျွန်တော်တို့အားလုံးကရှေ့ကိုဆက်ပြီးတော့တကယ်ငញ្ញမ်းတာတဲ့ဖက်ဒရယ်ကောင်စီနဲ့ဖြစ်အောင်သွားနိုင်ဖို့ပဲဒီနေ့ကတည်းကပြုတယ်လို့ကျွန်တော်နေနေတော့နားလဲပါတယ်သူကဒါစာချုပ်မဟုတ်ဘူးစာချုပ်မဟုတ်တဲ့အတွက်ဒါကျွန်တော်တို့ဥပဒေစကားနဲ့ပြောနန်းပိုင်းလာဂတိကဝတ်ပြုတာပဲ
ဒီကနေ့လက်မှတ်ရေးထိုးပွဲမှာပါဝင်ခဲ့သူတွေကနိုင်ငံတော်သမ္မတဦးသိန်းစိန်ဒုတိယသမ္မတနှစ်ဦးလွတ်တော်ဥက္ကဋ္ဌနှစ်ဦးနဲ့အစိုးရအဖွဲ့ဝင်ကြီးတွေတက်မတော်ကိုသာဒုတိယဗိုလ်ချုပ်ကြီးမြင့်စိုးဒုတိယဗိုလ်ချုပ်ကြီးတန်နိုင်ဝင်းနဲ့ဒုတိယဗိုလ်ချုပ်ကြီးခင်စောဦးတိုင်းရင်းသားရေးရာဝန်ကြီး29ဦးနဲ့ဒီနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံရေးပါတီ62ပါတီမှ55ပါတီကကိုယ်စားလှယ်တွေပါဝင်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ